ကျားပြည်နယ်လွမ်းကောမြို့နီးဝင်းကျင်ဒေသတွေမှာတနင်္ဂနွေနေ့နေ့ခင်းပိုင်းကနေညနေခင်းအထိတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့ညမှာတော့လွမ်းကောမြို့တွင်မှာနိုင်ဝင်နီးပါးတနက်တွင်နဲ့ဇက်တိုက်ပစ်ခတ်ခဲ့တယ်လို့မြို့ကန်တွေကပြောပါတယ်။
ရိုက်ကောမာတနင်္ဂနွေနေ့ညက7:00နာရီခန့်ဖြစ်တဲ့အတန်တွေကိုစီတီဇင်ဂျာနယ်လစ်တအူရိုက်ကူးထားတဲ့ဗီဒီယိုထဲမှာတွေ့ရပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့ရိုက်ကောနဲ့ဝင်းကျင်နောက်ဆုံးအခြေအနေကိုညတကောင်အချိန်မှာဗီဒီယိုကဆက်သွယ်မြင်းမြန်တာမှာဒေသခံကိုကျော်ကအခြေအနေကိုအခုလိုပြောပြပါတယ်။ဆန်နာရီခွဲတောင်းတော့ပြင်သွားတာမြို့ထဲမှာဟုတ်ပြီးဘူးတစ်ဖက်ထဲကမြို့လုံးပွေပြ
ရိုင်းကောမှာတမရော့ဘက်ကအင်အားဖြည့်ပြီးလုံခြုံရေးတင်းကြပ်ထားတာကြောင့်တမရော့ဘက်ကပြစ်ခတ်တာလို့ဒေသခံတွေကယူဆကြပါတယ်။ညာပိုင်းပြစ်ခတ်မှုမှာဘယ်အဖွဲ့လက်ချက်ဆိုတာကိုရောထိခိုက်ဒဏ်ရာရမှုအခြေအနေကိုရောဗီအိုအန်အနေနဲ့တင်းကြားအတိပြုနိုင်ခြင်းမရှိသေးပါဘူး။ရိုင်းကောအနီးဝန်းကျင်ဒေသတွေမှာတင်းငင်းကနေကအနာဒိတ်စစ်တပ်ရဲ့လုံခြုံရေးအဖွဲ့တွေနဲ့ပြည်သူ့ကာကွယ် ပြောပါတယ
်မျိုးနဲ့နီးနီးမှာပဲတိုက်ပွဲတော်တော်ကြီးတယ်ဆင်းတယ်အမြောက်ဦးကလက်နဲ့ကြီးပြောအတွဲလိုက်ကြောကြားနေရတယ်
ရန်ကုန်နဲ့တိတ်ပြီးတော့မဝေးလှတဲ့ရှမ်းပြည်နယ်ဖဲခုံမြို့နယ်မိုးပြဲရဲစခန်းကို PDF အဖွဲ့ကတနင်္ဂနွေနေ့ခင်းပိုင်းမှာဝင်ရောက်ပိတ်ခတ်ခဲ့တဲ့ဗီဒီယိုတစ်ခုလဲလူမှုကွန်ရက်မှာပြန့်နှံ့နေပါတယ
်ခုလရှိရောရဲစခန်းထဲဝင်ပြီးတော့ပြီးနေရောလို့ထင်ပါတယ
်အဲ့ဒီဗီဒီယိုထဲမှာတော့တာမန်အရက်ဝင်တဲ့လူငယ်တွေပြေးလွာတိုက်ခိုက်နေကြတာကိုတွေ့ရပါတယ်ရိုင်းကောင်းတဲ့ဒီမော့ဆိုချာကပန်းခံမှာလဲတိုက်ပွဲတွေဖြစ်ခဲ့ပြီးနေကင်းစနိုင်ခွဲလောက်ကနေစလို့လက်နယ်ကြီးတန်းတွေကြားနေရတာလို့လဲရိုင်းကောဒေသခံတွေကပြောပါတယ်တိုက်ပွဲတွေကြောင့်တင်းရှောင်နေကြရသူတွေကလည်းရာချီရှိနေပြီလို့ဒေသခံတွေကပြောပါတယ်ရှင်